မတူပီမြို့နယ်နယ်ပလဝမြို့ကိုဖျက်ဆီးရအဓိကလမ်းမပေါ်မှာရှိတဲ့မိုင်တိုင်32ထဲပွေးရွာအနီးကစစ်တပ်တပ်ဆွဲထားတဲ့ထဲပွေးစစ်စခန်းကိုမတူပီ CDF ကဒီဇင်ဘာ17ရက်နေ့ကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးတရက်ကြာဒီဇင်ဘာ19ရက်မှာတော့အပြီးသတ်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာပါစစ်တပ်အင်အား40နီးပါးရှိတဲ့အဲ့ဒီစခန်းကစစ်သားတွေစွန့်ခွာထွက်ပြေးသွားတာကြောင့်ထွက်ပြေးသွားတဲ့စစ်သားတွေကိုလိုက်လံရှာဖွေနေတယ်လို့လည်းကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်တိုက်ပွဲဆဖြစ်တဲ့ဒီဇင်ဘာ17ရက်မှာတိုက်ပွဲဖြစ်ပွားမှုမရှိတဲ့ဗန်ကိုင်းကျေးရွာနဲ့လေစင်းကျေးရွာတို့ကိုစစ်တပ်ကဒေသောင်းကပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အရက်သား၄ဦးသေဆုံးပြီး2ဦးပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့မတူပီ CDF တာဝန်ရှိသူတို့ကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့မနက်ခင်းတိုင်းကစတဲ့တော့တခြားတိုက်လာတော့ည9နာရီရောက်တော့သူတို့ကခန်းကိုဆုံပြီးမှအကုန်လုံးထွက်ပြေးတော့ဒီတောတနေရာမှာကျွန်တော်တို့ညကြီးမှာဟိုစစ်တိုက်တွေ့မှာကျွန်တော်တို့ပြစ်ခတ်တာရှိရဆိုတော့ကျွန်တော်တို့ဖက်ကတူကြသွားတယ်ဒါတူကတန်ရာရတာပေါ့ဒီထပ်ပြေးသွားတဲ့ဒီဆက်ခါဆက်တွေကိုအကုန်လုံးကဒါလိုက်ပြီးတော့ဒါရှာနေတာဒီတူကတော့လေးဦးတေးမှာတယောက်ကပြင်းထန်တဲ့တန်ရာပုံတစ်ထက်ကျိုးတာရေးလက်တစ်ထက်ကျိုးတာရေးအဲ့ဒါအခုပြင်းထန်တဲ့တန်ရာရတာပေါ့
စစ်တပ်ကလေးချောင်းတိုက်ခိုက်ခဲ့တယ်လေစင်းကျေးရွာဟာထဲပွေးကျေးရွာနဲ့3မိုင်กว่าဝေးပြီးဗန်ကိုင်းကျေးရွာက9မိုင်กว่าဝေးတယ်လို့အဲ့ဒီကျေးရွာတွေမှာတိုက်ပွဲဖြစ်တာမရှိပဲလေကြောင်းတိုက်ခိုက်ခံရတာလို့ကာကွယ်ရေးတပ်ဖွဲ့တွေကဆိုပါရယ်အခုချင်းကာကွယ်ရေးတပ်ဖွဲ့တွေတိုက်ပိုက်လိုက်တဲ့စခန်းဟာမတူပီမြို့နယ်မှာရှိပြီးပလောဝမြို့နယ်ကပ်တဲ့နေရာဖြစ်တဲ့အတွက်စစ်တပ်ဟာရခိုင်တပ်တော် AA နဲ့တိုက်ပွဲဖြစ်ချိန်မှာဂျားကန်ထောက်ဖို့လုပ်ဖို့အတွက်လွန်ခဲ့တဲ့10နှစ်လောက်ကတပ်ဆွဲထားတဲ့စစ်စခန်းဖြစ်တယ်လို့လည်းကာကွယ်ရေးတပ်ဖွဲ့တွေကပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာလတုန်းကလည်းမတူပီမြို့နယ်ကရေစွာမြို့နဲ့လိုင်းလင်းပီမြို့တို့ကိုချင်းကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးပြည်သူ့အုပ်ချုပ်ရေးစနစ်ဖော်ဆောင်နေပါတယ်။တစ်ဆက်တည်းမှာပဲဒီဇင်ဘာ18ရက်ကချင်းပြည်နယ်ဟာခါမြို့နယ်မကွေးတိုင်းကံကောမြို့နယ်အဆက်ကဟာခါကံကောကားလမ်းပေါ်မှာရှိတဲ့ဘုံစုံစစ်စခန်းကိုလည်းချင်းကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပြီးတရက်ကြာဒီဇင်ဘာ18ရက်မှာတော့အပြီးသတ်သိမ်းပိုက်နိုင်ခဲ့ပါသေးတယ်။တိုက်ပွဲတွင်စစ်တပ်ဘက်က10ဦးသေဆုံးသလိုဗိုလ်ကြီးအဆင့်ရှိသူအပါအဝင်6ယောက်ကိုစစ်တုံးပန်းဖြင့်ဖမ်းဆီးရမိခဲ့ပြီးလက်နက်ငယ်28လက်ကိုလည်းသိမ်းဆီးရမိတယ်လို့ချင်းမျိုးသားတပ်ဦးချင်းမျိုးသားတက်မတော်ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကအခုလိုပြောပါတယ
်။မုံဆုံးစခန်းကကိုယ်တိုင်ကနဲ့ချင်းပြည်နယ်ကိုလာတဲ့ပြည်ထောင်စုလမ်းမကြီးပေါ်မှာရှိတဲ့စခန်းကိုကျွန်တော်တို့တင်းလိုက်တာပေါ့နော်။ချင်းမျိုးသားတက်မတော်နဲ့ဒေသကာကွယ်ရေးတပ်ဖွဲ့ပူးပေါင်းတပ်ဖွဲ့၃ဖွဲ့နဲ့အတူကျွန်တော်တို့ဝင်တင်းလာဖြစ်တယ်။လက်နက်ကလက်နက်ငယ်က28လက်နဲ့ကြီးစံတွေကျွန်တော်တို့တင်းလာပေါ့နော်။၆ယောက်ကတော့မုံကြီးတူအပောင်ဝင်6ယောက်တော့ကျွန်တော်တို့ဖမ်းဆီးတယ်။၆ယောက်တို့အဲ့ဒီတိုက်ပွဲမှာကြာတော့တာပေါ့တို့ဖက
်ဒါဟာတပတ်အတွင်းချင်းပြည်နယ်တက်ကစစ်တပ်စခန်းနှစ်ခုကိုတင်ပိုက်နိုင်ခဲ့တာဖြစ်ပါတယ်အရင်ကကာကွယ်ရေးတပ်တွေတိုက်ခိုက်တင်ပိုက်ထားတဲ့စစ်စခန်းတွေကိုလည်းစစ်တပ်ဘက်ကပြန်လဲတိုက်ယူနိုင်တာမရှိသေးပဲကာကွယ်ရေးတပ်ဖွဲ့တွေဘက်ကဆက်လက်ထိန်းချုပ်ထားနိုင်စေဖြစ်တယ်လို့လည်းပြောပါတယ်ဒါအပြင်စစ်တပ်ဟာတိုက်ပွဲဖြစ်မနေတဲ့ကျေးရွာတွေကိုလည်းလေကြောင်းကနေအချိန်မြွေးတိုက်ခိုက်နိုင်တဲ့အတွက်ပြည်သူလူထုတွေအနေနဲ့လေကြောင်းအနေရကိုအထူးသတိထားကြဖို့လည်းကာကွယ်ရေးဖွဲ့တွေကတိုက်တွန်းထားပါတယ်ခင်ဗျာ